2015ခုနှစ်ဧပြီလနဲ့2016ခုနှစ်ဇန်နဝါရီလအကြာကဆက်လက်တကာလအတွင်းတရုတ်မြန်မာကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ 6.4 ဘီလီယံအထိရှိခဲ့တယ်လို့မြန်မာအစိုးရစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကဖေဖော်ဝါရီလလယ်မှာသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီဆက်လက်တကာလအတွင်းမြန်မာနိုင်ငံဘက်ကတရုတ်နိုင်ငံအတွင်းကိုအဓိကအားဖြင့်ရေနံတဘာဝတန်ခွင့်နဲ့လေယာထွက်ကုန်ပစ္စည်းတွေတင်ပို့ခဲ့တယ်လို့ဆိုပါတယ်။တရုတ်နိုင်ငံဘက်ကတော့ဆက်ပစ္စည်းတွေနဲ့တခြားလူသုံးကုန်ပစ္စည်းတွေတင်သွင်းခဲ့တယ်လို့ဆိုပါတယ်။နိုင်ငံကုန်သွယ်ရေးမှာတွင်းကုန်ထုတ်ကုန်ပမာဏအရာကြည့်ရင်တိတိသာသာကွာခြားမှုမရှိလောက်ဘူးလို့ထင်ရပေမဲ့တရုတ်နိုင်ငံဘက်ကအသာစီးရနေတယ်ဆိုတာကတော့တိတိသာထင်ရှားနေပါတယ်။အဲ့ဒီလိုဖြစ်ရတာဟာမြန်မာနိုင်ငံသားတွေကတရုတ်နိုင်ငံထုတ်ကုန်ပစ္စည်းတွေအပေါ်မိခိုအားထားနေကြတဲ့အတွက်ဖြစ်တယ်လို့စီးပွားရေးပညာရှင်ဦးလာမောင်ကပြောပါတယ်
။တရုတ်ပြည်နဲ့မြန်မာပြည်ရဲ့ဒီပေါ့ trading ပေါ့ဒီကုန်သွယ်မှုလုပ်ငန်းကနေစားကနေပြီးတော့အဝင်ထွက်ကတော်တော်များနေတာတွေ့ရတယ်။ဟုတ်ဟိုအခုတော့ပြောနေတာကဟို border trade ဆိုတဲ့စကားလုံးတော့တုံးတုံးပေါ့။မှန်တော့အဲ့ဒီစကားလုံးက democracy နိုင်ငံတွေမှာအုံလို့မရှိပါဘူး။ border trade ဆိုတာက import export across the border ပါပဲ။နော်အဲ့ဒါကဟိုတရုတ်နဲ့မြန်မာစိတ်ညားတယ်။စိတ်ညားတော့ဟိုအခုကျွန်တော်တို့သုံးနေတဲ့စီးပွားတွေရော player ship ပစ္စည်းတွေရော electronic ပစ္စည်းတွေရောအထူးသဖြင့်ဒီမြို့စုံရပ်ကွက်တွေနဲ့ဒီတကယ်လုံးဝမြို့တွေမှာအလွန်စူးညမ်းနေတဲ့ motorcycle တွေအဲ့ motorcycle တွေဆိုလို့ရှိရင်တင်းပြအရန်တွင်းလာအရန်တင်တွင်းလာအဲ့တော့သူကရန်နက်ဆော့ဖိတ်မှာတရုတ်ကပါနေတယ်ဒီ export မှာဗမာပြည်ညားချင်းအကြောင်းကကက်ပဲအဓိကရှိပါလေအဲ့တော့ဟိုသူလူက natural resource တွေရနေပြီးတော့ဖြတ်တာလေးများတယ်ဟိုဗမာပြည်ကတရုတ်ပြည်ကိုသွားလို့ရှိရင်ဟိုကုန်ကြမ်းလိုပဲခေါ်ပေါ့ဟိုကဟို primary products တွေလေဒီ finished products တွေပေါ့လေဟိုစံမိုးမြစ်ပြီးတော့ဖြစ်တဲ့ကုန်ရောတွေကြတော့စိတ်ကြီးတရုတ်ပြည်ကဟိုမလိုဘူးပေါ့သူကဖြတ်တာသိညာတော့အဲ့တော့မြန်မာနိုင်ငံကအဲ့ဒီကုန်ရောမှာအိလီဂျင်းနိုင်ငံဖြစ်တဲ့တရုတ်ရဲ့တိုင်းကိုစိတ်အားကိုးကြရတယ်။အဲ့ဒီဟာကြီးကလောက်ထိအခြေအနေဆိုးလဲဆိုလို့ရှိရင်ဒီအခု border line မှာဥပမာကျန်းနေဟို traffic jam တောင်ဖြစ်သွားတယ်။အဲ့လောက်အထိဒီဟိုကခိုင်းနေပါလို့နေရာဆိုလို့ရှိရင်ဒါ traffic jam ဖြစ်သွားတဲ့အထိတရုတ်ပြည်နဲ့ကုန်စည်ပြည်စည်မှုသွားလာရေးပေါ့။ဝေဆီးမှုကညာညာနေတာတွေ့ရတ
ယ်။ဒါကြောင့်လဲတရုတ်ထွက်ကုန်ပစ္စည်းတွေအပေါ်အလွန်ကျုံမိခိုအားထားနေရတဲ့စားတောက်မှုပုံစံကိုပြောင်းလဲပစ်ဖို့လိုအပ်မယ်လို့ဥလာမောင်ကထောက်ပြပါတယ
်။ဖြစ်တာကကျွန်တော်တို့ကဟိုကျွန်တော်တို့ညာလေးကြောကျန်တကာလေးဆင်းရဲပြီးတောင်တရုတ်ကယူသွားပြီးတော့ဟိုကနေပြီးတော့ဟိုစဲငံပြာကြီးလို့အထူးကြီးဟိုကပေါ့။နောက်ညရှာလကပါခေါ်မယ်ငေးုပ်စီငေးုပ်အဲ့ဒါမျိုးတွေကစအရင်မျိုးဝင်တာတွေ့ရတယ်အတွက်ဒီစာဆုံးမှုဒလိဝကတရုတ်ကိုအားကိုးနေတဲ့သဘောမျိုးတွေဖြစ်ပေါ်တယ်เนาะဒါတွေကတချို့ဟာရမလို့ဘာလို့လဲဟိုဟိုဟိုတယ်ကြီးတွေအရမ်းရက်စတောရန့်ကြီးတွေမှာရှိတဲ့ဟိုသဘောတွေပေါ်မှာကြည့်လိုက်လို့ရှိရင်အစ်ကိန်းံပြာကြီးတို့ soft တွေတရုတ်ပြည်တွေနဲ့ခိုင်ပြည်တွေဖြစ်နေတာတွေ့ရတယ်ပေါ့เนาะအဲ့ဒါကြောင့် balance of trade မှာကျွန်တော်တို့ကပြန်ရှုပ်ရတာပါ
လေယာထွက်ကုန်ပစ္စည်းနဲ့တခြားမြေပေါ်မြေအောက်ကုန်ကြမ်းပစ္စည်းတွေပေါ်ကျော်လာတဲ့မြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံလိုလူဦးရေထူထပ်ပြီးဘက်ဆုံကလိုအပ်ချက်ရှိနေတဲ့အတိုင်းပြည်အတွင်းလိုအပ်နေတဲ့ကုန်ပစ္စည်းတွေကိုအထူးပြုထုတ်လုပ်နိုင်အောင်အစိုးရကလမ်းကြောင်းချပေးသင့်တယ်လို့လည်းဦးလာမောင်ကပြောပါတယ်။
အဲ့တော့တရုတ်ပြည်ကစီးပွားရေးကလည်းအရန်တိုးတက်ပြီးတော့ပါချေးစင်းပါဝါလည်းအရန်ကောင်းတယ်။အဲ့ဒါကိုကျွန်တော်တို့ကဗာဒီလို့ဒီနေ့ကဒီလိုကို export ပါအောင်ဖွင့်နိုင်ရမှာလေเนาะတကယ်လို့များအခုဆိုရင်သူတို့family တစ်ခုကိုကလေးနှစ်ယောက်ဟို couple တစ်ခုကိုဟိုအိမ်အောင်ပဲမိဘကလေးနှစ်ယောက်ဝေးခွင့်ဆိုတာကိုမရှာတရားနေရာစပြီးတော့လုပ်လိုက်ပြီလုပ်လိုက်တော့သူတို့လို့မဟုတ်နေလို့အရန်လို့အဲ့လိုအရန်လို့အနေနဲ့ကိုကျွန်တော်တို့ကဘောင်းမူကြီးရေလူကားတော်မူကြီးရတယ်မိတိသာတို့ဟိုကျောက်ဆယ်တို့ဒီညာမျိုးမှာတော်တော်လေးဖြစ်ထွန်းနေတာပဲအဲ့ဒါကိုများအစိုးရကအားပေးပြီးတော့နော်သူကလည်းလွမ်းလို့တောက်ပါဆိုပြီးသူဝင်းကြီးတို့အရင်ဝန်ချပေါ်ဝင်ပြီးတော့တနေ့ကိုလွမ်းလို့မှတ်ကလေးအနည်းဆုံးတောက်ဖို့ဆိုပြီးတော့ဟိုပေါ့စော်ဩတာတွေရှိတယ် အဲ့တော့အခုကလေးတွေလည်းတူလာမယ်နော်လို့တော့နှုံးပဲပုံများလာမယ်ဆိုကျွန်တော်တို့ကကျွန်တော်တို့ရဲ့ဟိုတိလူရင်းနဲ့ export product ပေါ့တပါးကြီးအနေနဲ့တော့သူတို့ဘက်က import product တွေကိုသိကြကျွန်တော်တို့ကဟိုလေ့လာပြီးတော့ပြန်ပြီးတော့ပို့နိုင်မယ်ဆိုတော့ဘယ်တော့ဟိုဝယ်အားကောင်းပြီးတော့ဘယ်တော့လူကြီးများတဲ့တိဥ်ကြီးပြေးမှနေပြီးတော့ကျွန်တော်တို့သူတို့ကိုပြေးနိုင်တဲ့ပစ္စည်းတွေအများကြီးကိုအပြည့်ရဲ့နေတာကကျွန်တော်တို့ပဲကနည်းနည်းဆိုတော့ပြီးွားရေးနိုင်ဆိုင်ရာတိုးတက်မှုကိုကြိုးစားဖို့လိုပြီးတယ်ဆိုတာပြတာ
တရုတ်နိုင်ငံဟာမြန်မာနိုင်ငံအတွက်ကုန်သွယ်မှုအများဆုံးနိုင်ငံဖြစ်ပြီးဒုတိယအများဆုံးကထိုင်းနိုင်ငံဖြစ်ပါတယ်။အဲ့ဒီနိုင်ငံစလုံးနဲ့နှိုင်းယှဉ်လိုက်ရင်မြန်မာနိုင်ငံကကုန်ပစ္စည်းတင်သွင်းမှုများပြီးတရုတ်နဲ့ထိုင်းနိုင်ငံတို့ကိုမြန်မာဘက်ကကုန်ကြမ်းပဲတင်ပို့နိုင်တဲ့အတွက်နှစ်နာမှုရှိနေတာပါ။ဒါပေမဲ့မြန်မာနဲ့အိန္ဒိယနိုင်ငံအကြားကကုန်သွယ်မှုမှာတော့မြန်မာနိုင်ငံဘက်ကတင်ပို့မှုများပြီးအိန္ဒိယနိုင်ငံဘက်ကလည်းပြန်လည်တင်သွင်းတဲ့ပမာဏနည်းတဲ့အတွက် balance of trade လို့ခေါ်တဲ့ကုန်သွယ်ရေးချိန်ဝင်ရှာကိုကြည့်ရင်အိန္ဒိယနဲ့ကုန်သွယ်ရေးကမြန်မာနိုင်ငံအတွက်ပိုအကျိုးရှိတယ်လို့ဆိုပါတယ်။2015ခုနှစ်အလယ်ပိုင်းအထိတရုတ်နိုင်ငံကမြန်မာနိုင်ငံအတွင်းကစီမံကိန်းပေါင်း115ခုလောက်မှာရင်းနှီးမြှုပ်နှံထားတဲ့ငွေကြေးပမာဏဟာ 14.15 ဘီလီယံအထိရှိခဲ့ပြီးဒါဟာမြန်မာနိုင်ငံအတွင်းကနိုင်ငံခြားရင်းနှီးမြှုပ်နှံမှုစုစုပေါင်းရဲ့ 30.500 ခန့်နှုန်းဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းနိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံတဲ့စုစုပေါင်းငွေကြေးပမာဏဟာအမေရိကန်ဒေါ်လာ 46.8 ဘီလီယံရှိတယ်လို့ဆိုပါတယ်။ဒါပေမဲ့စင်ကာပူနိုင်ငံမှာမတ်ပုံတင်ထားတဲ့အမေရိကန်ကုမ္ပဏီတွေကမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေအခုနောက်ပိုင်းတိုးမြင့်လှုပ်ဆောင်လာကြတဲ့အတွက်2015ခုနှစ်နှစ်ကုန်ပိုင်းမှာစင်ကာပူကတရုတ်နိုင်ငံကိုကျော်သွားပြီးမြန်မာနိုင်ငံမှာအများဆုံးရင်းနှီးမြှုပ်နှံတဲ့နိုင်ငံဖြစ်လာခဲ့ပါတယ်ခင်ဗျာ။